စင်ကာပူနိုင်ငံကိုထူထောင်သူလီကွမ်းယူဟာစင်ကာပူမြေပေါ်မှာစင်ကာပူလေးကိုရှုရှားရင်းဒီအရက်မှာတက်ထဆုံနေထိုင်သွားခဲ့သူဖြစ်တယ်လို့သူ့ရဲ့သားဖြစ်သူစင်ကာပူဝန်ကြီးချုပ်လီရှန်လောင်းကတနင်္ဂနွေနေ့မှာကျင်းပတဲ့သူ့ဖခင်ရဲ့ဇာပနာအခမ်းအနားမှာဂုဏ်ပြုချီးကျူးပြောဆိုခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းအလင်းရောင်နဲ့လမ်းပြပေးခဲ့သူဟာအခုတော့မီးစာကုံစီခန်းဖြစ်ခဲ့ပြီးနိုင်ငံရဲ့ဖခင်ကိုသူတို့ဆုံးရှုံးခဲ့ရပြီလို့လည်းစင်ကာပူမျိုးသားတက်သူမှာကျင်းပတဲ့အခမ်းအနားမှာဝန်ကြီးချုပ်လောင်းကပြောခဲ့ပါတယ်။ဝင်းကြီးဂျိုဟောင်လီကွမ်းယူရဲ့ဇာပနာကိုကမ္ဘာတစ်ဖက်ကခေါင်းဆောင်တွေလက်တက်ရောက်ပြီးအဲ့ဒီထဲမှာအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ဂျပန်ဝင်းကြီးချုပ်ရှင်ဇိုအာဘေတောင်ကိုရီးယားသမ္မတပတ်ကွန်ဟဲနဲ့ဩစတြေးလျဝင်းကြီးချုပ်တိုနီအက်ဘော့တို့လည်းပါဝင်ပါတယ်မြန်မာသမ္မတဦးသိန်းစိန်လည်းဇာပနာအခမ်းအနားတက်ရောက်ကြောင်းသမ္မတရုံးတာဝန်ရှိသူတူဦးက VOA ကိုအတည်ပြုပြောပါတယ်ဗြိတိန်ကိုလိုနီအဖြစ်ကနေလွတ်မြောက်လာခဲ့တဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝင်းကြီးချုပ်လီကွမ်းယူလက်ထက်မှာစင်ကာပူနိုင်ငံဟာတဟုန်လို့ဖွံ့ဖြိုးတိုးတက်လာခဲ့ပြီးဒေတာရင်းနိုင်ငံတွေကပညာရေးအများပြားလဲစင်ကာပူနိုင်ငံမှာလာရောက်အခြေချနေထိုင်ခဲ့တာပါမစ္စတာလီကွမ်းယူရဲ့ရုပ်ကလပ်ထားရှိရာကိုသွားရောက်ကာရဝပြုခဲ့သူအင်ဂျင်နီယာဦးမင်းအောင်ခိုင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
စင်ကာပူနိုင်ငံကဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်ကြတာပေါ့နော်ဗုဒ္ဓဘာသာတွေရှိမယ်ခရစ်ယာန်တွေရှိတယ်မွတ်စလင်တွေလည်းရှိတယ်မစ္စတာလီကွမ်းယူဆိုသူကမွတ်စလင်လည်းမဟုတ်ဘူးနော်ဟိုလူမျိုးကဆိုလည်းတည်ယုတ်ပါတိုးတော်လည်းပဲစင်ကာပူနိုင်ငံမှာရှိကြတဲ့မွတ်စလင်တွေမလေးလူမျိုးတွေအားလုံးဟာမစ္စတာလီကွမ်းယူရဲ့ကျေးဇူးကိုနားလည်တယ်သိတတ်ကြတယ်။ငါတို့တွေအားလုံးကမစ္စတာလီကွမ်းယူရဲ့ကျေးဇူးကြောင့်ဒီလိုတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံမှာနေရတဲ့အသီးပွင့်ကိုခံစားရပါလားဆိုပြီးတော့အားလုံးနားလည်ကြတယ်လေ။ဒီတော့နဲ့ဒီခုလိုမျိုးလေးလေးဆဆကာရဝသွားပြုတော့ကျွန်တော်ဟိုသတိထားမိပါတယ်
ဒီကနေ့မှာတော့မိုးသက်ထန်စွာရွာသွန်းနေတဲ့ကြားမှာပဲမစ္စတာလီကွမ်းယူရဲ့ရုပ်ကလပ်ပြဆောင်လာတဲ့လွှတ်တော်ကနေနိုင်ငံတော်ဇာပနာကျင်းပရာအမျိုးသားတက္ကသိုလ်ဟင်ကျေးမှုဌာနလမ်းတစ်လျှောက်မှာထောင်ပေါင်းချီတဲ့လူတွေစုရုံးခဲ့ကြပါတယ်။1959ခုနှစ်ကနေ1996ခုနှစ်အထိဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာလီကွမ်းယူဟာအသက်62နှစ်အရွယ်မှာကွယ်လွန်ခဲ့တာပါခင်ဗျာ။